အိန္ဒိယနိုင်ငံမှာစက်တင်ဘာလ၄ပိုင်းလောက်မှာကိုဗစ်-19တက်တရလှိုင်90%နှစ်မှုဖြစ်လာနိုင်ကြောင်းခန့်မှန်းထားပြီးဒီအခြေအနေကိုကြိုတင်ပြင်ဆင်တဲ့အနေနဲ့တနေ့ကိုဆေးဘက်သုံးအောက်ဆီဂျင်တန်ကြီးတပေါင်းကွယ်ထုတ်လုပ်နိုင်ဖို့ရည်မှန်းထားတဲ့အကြောင်းလင်းဒီလုပ်ငန်းကြီးရဲ့အိန္ဒိယဆိုင်ရာအကြီးအကဲကပြောပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်90%နှစ်မှုအမြင့်ဆုံးဖြ ထက်ခဲ့ခဲ့ကရှာဖွေခဲ့ကြရတဲ့ဒီနေ့အစောပိုင်းတုန်းကကိုဗစ် -19 ဒုတိယလှိုင်းကူးစက်မှုအမြင့်ဆုံးအချိန်မှာအောက်ဆီဂျင်တန်ချိန်1000လောက်ပဲအများဆုံးထုတ်လုပ်နိုင်ခဲ့တာဖြစ်ပြီးအခုရည်မှန်းချက်ကတော့ဒီပမာဏရဲ့ထက်ဝက်လောက်ထိထပ်ပြီးတော့တိုးမြင့်ထုတ်လုပ်ဖို့ဖြစ်ပါတယ်အိန္ဒိယမှာကိုဗစ် -19 တတိယလှိုင်းမတိုင်ခင်အစိုးရကတရက်ကိုဆေးဘက်သုံးအောက်ဆီဂျင်တန်ချိန်1000ခွဲထုတ်လုပ်နိုင်ရည်မှန်းထားချိန်မှာလင်းဒီနဲ့တခြားအောက်ဆီဂျင်ထုတ်လုပ်ရေးလုပ်ငန်းကြီးတွေဘက်ကအနည်းဆုံးတရက်ကိုအောက်ဆီဂျင်တန်ချိန် 13,500 လောက်ထုတ်လုပ်နိုင်ဖို့မျှော်လင့်ထားတယ်လို့လဲလင်းဒီလုပ်ငန်းကြီးရဲ့တောင်အာရှအခြေခံမူလိုပနာကြီးကပြောပါတယ်တနင်္လာနေ့အထိအိန္ဒိယရဲ့ COVID-19 ဖြစ်ပွားမှုအရေအတွက်က 33.3 သန်းထိရှိနေပြီးသေဆုံးသူကတော့4သိန်းခွဲနီးပါးရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်